can't tolerate this anymore. These tragedies must end. And to end them, we must change.
ပြီးခဲ့တဲ့တောက်ကြနေကကနက်တကက်ပြည်နယ်နယူတောင်းမြို့မူလာရန်ကျောင်းလေးမှာပြစ်ခတ်မှုကြောင့်ကလေးငယ်20နဲ့ဆရာမ6ဦးသေဆုံးခဲ့ရပြီးသမ္မတဩဘားမားကဒီလိုအဖြစ်ဆိုးတွေထပ်အဖြစ်ခံလို့မရတော့ပါဘူး။နောက်မဖြစ်အောင်အပြောင်းအလဲတွေလုပ်ရပါတော့မယ်လို့တင်းငွေနေနေကကြေပေးလိုက်ပါတယ်။မက်ခင်ဖြူထွေရောဒီသတင်းကိုကြည့်ပြရလား။
အမေရိကန်တပြည်လုံးအုံအုံကြွကြွဖြစ်သွားတဲ့သတင်းမဲ့ကိုတန်းလွင်ထွန်းရဲ24နာရီပတ်လုံးရုပ်မြင့်တန်ကြားတွေမှာလည်းဒီသတင်းမဲ့ပြနေတော့မကြည့်ဖြစ်ပဲဘယ်နေပါမလဲ6နှစ်9နှစ်အရွယ်မူလာတန်းကျောင်းသားကလေးတွေနဲ့ဆရာမ6ဦးကိုဝင်ပြီးတော့ပြစ်ခတ်ခဲ့တဲ့သူဟာအသက်20ပဲရှိသေးတဲ့သူဖြစ်ပြီးတော့အဲ့ဒီမတိုင်ခင်သူ့အမေကိုပါအိမ်မှာပြစ်တက်ခဲ့တယ်ဆိုတော့ဒီတက်ဆိုတဲ့ဖြစ်ရတော့ရှိမှမထင်ပါဘူးသူကိုယ်တိုင်လည်းကိုကိုကိုတတ်သိသွားခဲ့တယ်လေ
ဒီဖြစ်ရတဲ့အတူအမေရိကန်တခွေမှာအကျိတ်အိမ်နဲ့ဆွေးနွေးလာကြတာကတော့ဒီလိုပြစ်ခတ်မှုတွေရဲ့အရင်းခံလူတွေကြားထဲမှာတနက်တီပေါ်ပေါ်များများရောက်နေတဲ့ပြဿနာပဲမက်ခင်ဖြူထွေးအမေရိကန်မှာတနက်လက်နက်တွေထိန်းချုပ်ဖို့လိုနေပြီဆိုတာကိုမိမောင်းထိုးပြလိုက်တဲ့ဖြစ်ရပေါ့
ဟုတ်ပါတယ်ဒီအသက်20ပဲရှိသေးတဲ့အဒမ်လန်စာဆိုတဲ့ကောင်လေးကိုသူ့အမေနန်စီလန်စာကိုယ်တိုင်ကတနက်ပြစ်တင်ပေးခဲ့တာတဲ့ဒီလူတက်မှုမှာသုံးခဲ့တဲ့တနက်တွေဖြစ်တဲ့ပစ္စတိုတနက်နှစ်လက်နဲ့မောင်းပြန်ရိုင်ဖယ်တနက်ဟာလည်းသူ့အမေပိုင်တဲ့တနက်တွေပါအိမ်အိမ်မှာအခုလိုမျိုးတနက်လက်နက်တွေဖောဖောတိတိရှိနေပြီးလွယ်လွယ်ကူကူရနိုင်နေတော့ဒီလိုပြစ်ခတ်မှုမျိုးတွေလည်းအမေရိကန်တခွင်မှာမကြာခဏကြားနေရတာပေါ့
အမေရိကန်ပြည်အောင်စုမှာအိမ်အောင်စုစုစုပေါင်းရဲ့၃ဘုံ၃ဘုံလောက်မှာတနက်တွေကိုပိုင်ပိုင်ဆိုင်ကြပြီးတစ်နှစ်တစ်နှစ်မှာတနက်ပြစ်မှုကြောင့်သေတဲ့လူအရေအတွက်ဟာလူပေါင်း3000လောက်ရှိပါတယ်ဒါကြောင့်လဲတနက်လက်နက်ထိန်းချုပ်ဖို့ဥပဒေမှာအပြောင်းလဲလိုအပ်နေပြီလို့ဆိုကြတာပေါ့
Second Amendment လို့ခေါ်တဲ့အမေရိကန်ပြည်အောင်စုရဲ့အခြေခံဥပဒေပြင်ဆင်ဖြည့်ဆွက်ချက်အမှတ်နဲ့အရာအမေရိကန်နိုင်ငံသားတိုင်းဟာကိုယ့်ကိုယ်ကိုကာကွယ်ပိုင်ခွင့်နဲ့လွတ်လပ်တဲ့နိုင်ငံသားအခွင့်အရေးကာကွယ်ထိန်းသိမ်းမှုလက်နက်ကိုင်စစ်တပ်အဖွဲ့အစည်းတစ်ခုတည်းရဲ့အနိုင်ကျင့်လွှမ်းမိုးမှုကနေခုခံဆန့်ကျင်နိုင်ဖို့ဆိုပြီးတနက်လက်နက်တွေကိုပိုင်ဆိုင်ခွင့်ရထားပါတယ်။ဒါအမေရိကန်ပြည်ထောင်စုရဲ့လွတ်လပ်မှုနဲ့နိုင်ငံသားတိုင်းရဲ့တာဝန်ဝတ္တရားတစ်ရက်အဖြစ်လဲလူတော်တော်များများကဂုဏ်ယူကြတယ်လေ။
ဒါပေမဲ့လေလူတွေကြားထဲမှာတနက်တွေကနေရာတကာပေါ်ပေါ်များများရနေတော့အခုလိုအကြောင်းမဲ့ယူသွတ်ပြီးပြစ်ခတ်မှုတွေလည်းမကြာခဏဖြစ်နေရတာပေါ့။ရာဇဝတ်မှုကျူးလွန်မှုတွေစိတ်မနှံ့တဲ့သူတွေကိုတနက်ဝယ်ခွင့်မပေးဘူးလို့ဥပဒေအရတားမြစ်ထားပေမဲ့ဥပဒေကိုလက်တလုံးကြားလှုပ်ပြီးလွယ်လွယ်ဝယ်လို့ရနေတဲ့အချက်ရဲ့တနက်ဝယ်မဲ့သူဟာစိတ်ဖောက်ပြန်သူဟုတ်မဟုတ်ဒါမှမဟုတ်နောက်တစ်ချိန်မှာစိတ်ဖောက်ပြန်သွားမဲ့သူဟုတ်မဟုတ်ဆိုတာဘယ်လိုစစ်ဆေးနိုင်မလဲဆိုတဲ့အချက်ဟာလည်းအခုအကျိတ်နဲ့ဆွေးနွေးနေရတဲ့အချက်တွေဖြစ်လာနေပါပြီ။တရားမဝင်တနက်လက်နဲ့ကင်ဆာမှုစန့်ကျင်ရေးမြို့တော်ဝင်များအဖွဲ့ရဲ့ဥက္ကဋ္ဌနယူးယောက်မြို့တော်ဝင်မိုက်ကယ်ဘလုံးဘာ့ဂ်ကလည်
း Last night the president said he would use whatever powers his office holds to address this violence and I think it is critical that he do so. Words alone cannot heal our nation. Only action can do that.
သမ္မတဥဘာမားကတော့ဒီလိုပြစ်ခတ်အကြမ်းဖက်မှုတွေကိုထပ်မဖြစ်စေရေးတားဆီးဖို့သူလုံနိုင်တဲ့လောက်ခွန်တိုက်အားတိုက်လုပ်သွားမယ်လို့ကြေပေးသွားပါတယ်။ဒီလိုလုပ်ဖို့လည်းလုံနေပါပြီ။အပြောလောက်နဲ့တော့ဒီပြဿနာပြေလည်းမသွားပါဘူး။အမေရိကန်ပြည်ထောင်စုဟာအကြမ်းဖက်ပစ်ခတ်မှုတွေဘလဘွားနဲ့ဒီလိုပြဿနာမျိုးတွေကိုကြုံနေရတဲ့တခုတည်းသောဖွံ့ဖြိုးပြီးနိုင်ငံတစ်ခုဖြစ်နေပါတယ်လို့မြို့တော်ဝင်ဘလူးမ်ဘတ်ကပြောသွားတာပါ
။ဒီတော့အမေရိကန်မှာတနက်ထိန်းချုပ်ရေးအစီအစဉ်တွေမကြာခင်မရတော့မယ်ဆိုတဲ့သဘောပေါ့
။ဒါလောက်တော့သိပ်မလွယ်သေးပါဘူးခင်ဗျ။တနက်ဝယ်မဲ့သူတွေကိုစိတ်ဝေဒနာခံစားဘူးသူဟုတ်မဟုတ်၊ရာဇဝတ်မှုကျူးလွန်ခဲ့ဘူးသူဟုတ်မဟုတ်ဆိုတဲ့စစ်ဆေးမှုမျိုးတွေပိုပြီးတင်းကျပ်တာမျိုးဒါမှမဟုတ်ဝယ်ယူပိုင်ဆိုင်ခွင့်ရှိတဲ့တနက်အမျိုးအစားမှာစစ်သုံးမောင်းပြန်တနတ်တွေမပါဝင်စေဖို့ဒါမှမဟုတ်အတွဲလိုက်ပြစ်နိုင်တဲ့ကြီးကတ်တွေနဲ့အော်တိုမက်တစ်တနတ်တွေမပါစေဖို့စတာမျိုးတွေကိုတော့သမ္မတကအမိန့်ထုတ်ပြီးပြဋ္ဌာန်းမှုတွေလုပ်နိုင်ပါတယ်။ဒါပေမဲ့လည်းလူတိုင်းတနတ်ပိုင်ဆိုင်ခိုင်ဆောင်ခွင့်ဆိုတဲ့အယိုးဆွဲနေတဲ့အခွင့်အရေးကြီးတရားလုံးကိုတော့ပြင်ဖို့ကတော့တိတ်မလွယ်သေးပါဘူး။ Republican လွှတ်တော်အမတ်တယောက်ဖြစ်တဲ့ Louis Gohmert ပြောသွားတာကိုပဲကြည့်လေ
။ I wish to God she had had an M4 in her office locked up so when she heard gunfire she pulls it out and she didn't have to lunge heroically with nothing in her hands but she takes him out takes his head off before he can kill those precious
အခုပြစ်ခတ်ခံရတဲ့မူလာရန်ကျောင်းမှာကျောင်းအုပ်ဆရာမကြီးကိုရိုင်းမသာတနတ်တလက်အန်ဇွဲထဲမှာရှိနေခဲ့ရင်ဒီတနတ်နဲ့သူ့ကိုယ်သူရောသူ့ရဲ့ကျောင်းသားကျောင်းသူလေးတွေကိုပါကိုရိုင်းကာကွယ်နိုင်ခဲ့မှာပါလို့လွှတ်တော်အမတ်လူဝီကောမက်ကပြောသွားတာပါ
ဟုတ်တယ်အဲ့ဒီလိုကိုကိုကိုခုခံပိုင်ခွင့်အတွက်မဲပြီးတော့ပြောနေတဲ့သူတွေရှိသလိုအခုကိစ္စဟာတနက်လက်နက်ထိန်းချုပ်ရေးဆိုတာထက်လူတဦးချင်းစီရဲ့တာဝန်ခံမှုနောက်လူငယ်လူရွယ်တွေရဲ့စာရိတ်တာနဲ့စိတ်ကျမ်းမာရေးချုပ်ရည်မှုတွေကိုပြုပြင်တားဆီးနိုင်ရေးစတာတွေဟာပို့ပြီးတော့အရေးကြီးပါတယ်လို့ပြောနေကြသူတွေလည်းရှိတယ်လေ
ဟုတ်ကဲ့ဘာပဲပြောပြောဒီလောက်ဆိုးရတဲ့ဖြစ်ရပ်အပြီးမှာတော့အမေရိကန်ပြည်ထောင်စုရဲ့တနက်လက်နက်ထိန်းချုပ်ရေးဥပဒေမှာအပြောင်းအလဲတစ်ခုခုကိုလက်တွေ့မြင်ရမှာကတော့သိကြပါတယ် လို့တော်ထဲမှာလည်းဒီကိစ္စကိုအလေးနဲ့ဆွေးနွေးကြတော့မှာပါဗျာ။